တို့ရှိမြခင်အခုဆက်လက်နားဆင်ကြမှာကတော့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။ရခိုင်ပြည်နယ်မှာ COVID-19 ကရောဂါကူးစက်မှုဟန်တာတိုက်ဖျက်ရေးအတွက်နိုင်ငံတော်အစိုးရရဲ့လွှတ်ဆောင်ချက်တွေဟာနိုင်ငံရေးတန်တရားတွေအမြင့်မကြီးလင်မှုတွေကြောင့်အတားအဆီးနဲ့ရင်ဆိုင်နေရသလားဆိုတာလူမှုအကျိုးဆောင်တူနဲ့ဆွေးနွေးသုံးသပ်ထားပါတယ်။ကျွန်တော်ကြော်စံသားပါ။ရခိုင်ပြည်နယ်မှာအခုအရေးတကြီးဖြစ်ပေါ်နေတဲ့ COVID ကရောဂါကိုဟန်တာတိုက်ဖြစ်မှုအတွက်အစိုးရနဲ့တာဝန်ရှိသူတွေရဲ့လှုပ်ဆောင်မှုအပေါ်ရခိုင်နိုင်ငံရေးအသိုင်းအဝိုင်းကပုဂ္ဂိုလ်တချို့ရဲ့အမြင်မကြည်လင်မှုဘဝင်မကျမှုကိုကြားနေရပါတယ်။ခိုင်ပြည်နယ်ကလူထုအခြေပြုအဖွဲ့အစည်းတွေကတက်တက်ကြွကြွပူပေါင်းဆောင်ရွက်မှုရှိကြပါရဲ့လား။ဝန်လက်ဖောင်ဒေးရှင်းအဖွဲ့ကိုပူးတွဲတည်ထောင်သူတူလည်းဖြစ်အဲ့ဒီအဖွဲ့ရဲ့ဒါရိုက်တာလည်းဖြစ်တဲ့ကိုခိုင်ကောင်းဆောင်ကအခုလိုစတင်ဆွေးနွေးပါတယ်။
ဟုတ်ရှိပါတယ်ဒီပထမဒီ every မတိုက်ခင်မှာလဲကိုဗစ်နဲ့ပတ်သက်ပြီးရပ်ဖက်ပိုလစီတွေပေါ့နော် brain network လို့နောက်တခါကျွန်တော်တို့ AHD ပေါ့ American Humanitarian Coordination System လို့အဲ့ဒါ center တွေဖွင့်ခဲ့ပါတယ်အဲ့ဒီမှာအစိုးရတွေလည်းပူးပေါင်းပါဝင်မှုလဲအားကောင်းခဲ့တယ်အခုဆိုရင်ကျွန်တော်တို့ဒီ volunteer တွေလည်းအများကြီးပြင်ဆင်ထားကြတယ်နောက်အခုဒီရပ်ပိုင်းမှာပဲကျွန်တော်တို့ We Love Rakhine ဆိုပြီးတော့မှလူထုအခြေပြုအဖွဲ့တစ်ခုဖွင့်စည်းကြတယ်အဲ့ဒါကအစိုးရရဲ့လိုအပ်ချက်တွေမှာတက်မရေးဆိုင်ရာလိုအပ်ချက်တွေမှာကုညီမဲ့ volunteer ရောကျမရဲ့အထောက်အပံ့ပစ္စည်းတွေရောကျွန်တော်ဘယ်လိုကုညီကြမလဲဆိုတဲ့ဟာပေါ့အဲ့ဒါမျိုးတွေလုပ်နေကြတာပေါ့အပြောချင်တာကတော့ရခိုင် CSO တွေကလည်းဒီ COVID ဘေးမှာကုညီကြမယ်ဆိုတဲ့ဟာအချိန်လေးရှိနေကြတယ်ဒါပေမဲ့အစိုးရဘက်ကထောက်ကြပြီးပြောမယ်ဆိုတော့အစိုးရဘက်ရဲ့ကံလမှုကနောက်နေ့တွေအစိုးရရဲ့ဖိတ်ခေါ်မှုပိုင်းမှာတော့အားနေနေတယ်ဥပမာရန်ကုန်လိုမျိုးမကွေးလိုမန္တလေးစသည်အပြင်ပေါ်လေတိုင်းဒေသတွေကလူမျိုးတွေကိုဒီ volunteer ခေါ်တာပဲရှိတယ်ရခိုင်ကလူမျိုးတွေကိုကျွန်တော်တို့ဒီ announce လုပ်တာဘာမှမရှိဘူးဒီနေ့
နောက်တစ်ခုကကျွန်တော်က social media တွေမှာတွေ့ရတယ်တချို့လည်းပဲတာဝန်ရှိတဲ့ပုဂ္ဂိုလ်တွေဘက်ကညှိတွားတာလည်းကြားတယ်ရခိုင်ပြည်ကလူတချို့ရဲ့သဘောထားဟာအစိုးရရဲ့လူရက်ကိုသူတို့ကအတော့မမြင်ရဘူးသူတို့ရဲ့လောကဟာစေတံပါပဲလုပ်နေရဲဆိုပြီးတော့အတိတ်ပဲတလွဲကောက်ယူပြီးတော့မှရေးသားကြတာကိုလည်းတွေ့ရပါတယ်ဆိုတော့ဒီကိစ္စတွေကိုတော့ဘယ်လိုပြပြအောင်လုပ်သင့်သလဲအဲ့ဒီပြည်သူတချို့ကအဲ့လိုမြင်နေရတာကအလွဲအမှားလို့ကျွန်တော်ကတော့ထင်တာပဲဒီမှာ online ကနေပြီးတွေ့နေရတာကတော့အဲ့ဒါကိုတက်မှတ်ငောဘယ်လိုလုပ်နိုင်မယ်ထင်ပါလဲ
ဟုတ်အတီးကတော့ဒီကာလမှာကျွန်တော်တို့ဒီနိုင်ငံရေးအများထုံးမှုတွေဆိုတာကိုလည်းကျွန်တော်တို့တွေ့နေရတယ်ဒီကိုဗစ်ကဟိုအစ်မဟုတ်ဘူးပေါ့လေအဲ့လိုမျိုးပြောနေတဲ့ဟာတွေလည်းကွာလာလာပေါ့လေမက်ဆေ့ချာတွေကလည်းပို့တယ်ဒါလွေးမားတဲ့အယူဆတစ်ခုဖြစ်ပါတယ်ကျွန်တော်မြင်တာကတော့ဒီကိုဗစ်ကတော့ကျွန်တော်တို့ရခိုင်ပြည်မှာဆိုရင် silent carrier တွေအများကြီးရှိနိုင်တယ်လို့ပထမ like ကလေးကကျွန်တော်တို့သုံးသပ်တယ်နောက်တစ်ခုကတော့ကျွန်တော်တို့ရပ်ဘက်ပွင့်စစ်တွေရောနဲ့ရောပြည်သူတွေနေနဲ့ရောအစိုးရရဲ့ထုတ်ပြန်ချက်တွေကျွန်မရဲ့ဒီဝန်ကြီးဌာနပေါ့လေအဲ့ဒါကထုတ်ပြန်ချက်တွေကို line နာဖို့လိုအပ်တာပေါ့နော်အဲ့လို line နာမှုတွေမရှိဘူးဆိုရင်တော့ကျွန်တော်တို့ဒီပို့ပြီးတော့ဆိုးဝါးနိုင်တဲ့အခြေအနေမျိုးမှာရှိတယ်နောက်တစ်ခုကအစိုးရပေါ်မှာလူထုတွေရဲ့ယုံကြည်မှုမရှိဆိုတာကတော့ရှေ့မှာအုပ်ချုပ်ခဲ့တဲ့အစိုးရအဆက်ဆက်ရဲ့ဒီဝါဒဖြန့်ချိမှုပေါ့နော်ဝင်းလင်းမြင်တာမှုတွေအားနေတဲ့အတွက်ကြောင့်ဖြစ်တယ်လို့ပဲကျွန်တော်ကသုံးသပ်မိပါတယ
်ဆိုတော့အဲ့ဒီဟာကိုတက်မှတ်ပြဖို့အတွက်ဘလို့များဆောင်ရွက်နိုင်မယ်ထင်ပါလေကိုခိုင်ကောင်းဆန်တို့အဖွဲ့အစည်းတွေအနေနဲ့ရောတခြားနိုင်ငံရေးသမားတချို့ကရောဒီကိစ္စကိုတက်မှတ်ပြဖို့ဆောင်ရွက်နိုင်ကြအကြောင်းရှိပါသလား
ဟုတ်အတီးကတော့ဒီဒါကကျမ်းမာရေးဆိုင်ရာဒီကပကဲရောကပေါ့နော်အဲ့တော့ရခိုင်မှာဒါကြုံနေရပြီဒါပါတီတစ်ခုရဲ့အရေးမဟုတ်ဘူးအစိုးရဖွင့်စစ်တစ်ခုရဲ့အရေးမဟုတ်ဘူးလူမှုဖွင့်စစ်တစ်ခုရဲ့အရေးမဟုတ်ဘူးဆိုတဲ့အမျိုးကျွန်တော်တို့ဒီနိုင်ငံပါတီတွေရောအဲ့လိုခံယူချက်မျိုးနဲ့အလုပ်လုပ်ဖို့လိုအပ်တာပေါ့ဒါကိုကျမ်းမာရေးကိုကျွန်တော်တို့ကျမ်းမာရေးရှုထောင့်ကနေရှင်းကပ်ဖို့လိုတယ်ဟိုဒီအချိန်မှာအစိုးရမို့လို့နိုင်ငံပါတီမို့လို့အနိုင်ရထားတာမို့လို့စသည်အပြင်အဲ့လိုဝိဝါဒကွေးတာတဲ့ရခိုင်ပြည်သူအကျိုးအတွက်ချိရှုဖို့လိုအပ်တယ်လို့မြင်ပါတယ်ကျွန်တော်ကတော့အဲ့တော့အဲ့လိုလုပ်မယ်ဆိုရင်လည်းကျွန်တော်တို့လုပ်ရတဲ့အရာတွေရှိတယ်ပေါ့ဘာကစလုပ်ရမလဲဆိုတော့အစိုးရအဖွဲ့အနေနဲ့ initiative လုပ်ရမှာပေါ့နော်အရပ်အဖွဲ့စည်းတွေနိုင်ငံပါတီတွေဟိုပူးပေါင်းပါဝင်ပြီးတော့ဒီရခိုင်ပြည်မှာဖြစ်နေတဲ့ဒီ COVID ဒုတိယ line ကိုဘယ်လိုကာကွယ်တုံ့ပြန်ကြမလဲဆိုတဲ့အမျိုးထိတ်သိမ်းစဉ်းစားဖို့လိုအပ်တယ်လို့မြင်ပါတယ
်နောက်တစ်ခုကတော့ဒီ internet ပိတ်ထားတဲ့ကိစ္စကြောင့်ကျမရဲ့ဝန်ကြီးဌာနကပြောလို့တဲ့ message တွေသတင်းစကားတွေဟာ ဒုက္ခတုံရတဲ့သူတွေစီကိုဒုက္ခနဲ့ရင်ဆိုင်တွေ့တော့မဲ့လူတွေစီကိုမရောက်နိုင်ဘူးလို့ဆိုကြပါတယ်ဒီလိုနေရာမျိုးမှာကိုခိုင်ကောင်းစံတို့လိုလူမှုအဖွဲ့အစည်းတွေကဒီသတင်းစကားတွေတကယ်ရအောင်တနည်းနည်းနဲ့ဆောင်ရွက်နိုင်တဲ့အခြေအနေမရှိဘူးပါခင်ဗျာအင်တာနက်ပိတ်ထားတော့မကောင်းတာတော့မှန်တာပေါ့လေမကောင်းတာတော့မကောင်းဘူးလက်မခံသင့်ဘူးဖွင့်ပေးသင့်တယ်သို့တော်လည်းပဲဒီလိုပိတ်ထားတဲ့ဆိုပြီးတော့ထိုင်နေရမလားတခြားနည်းနဲ့ရောက်နိုင်အောင်ဘယ်လိုလုပ်နိုင်မလဲခင်ဗျာဒီသတင်းစကားတွေလူထုထဲကိုရောက်နိုင်အောင်
အင်တာနက်ပိတ်ထားတယ်ဆိုရင်ဖွင့်ပေါ်တောက်တာကဒါတဘာဝလက်တွေ့ဖြစ်တယ်ဒါပေမဲ့လို့မရဘူးဆိုရင်ကျွန်တော်တို့ဘယ်လိုလုပ်မလဲဆိုတော့တချို့အရက်ဘက်အကွေးစီတွေကတော့ဒီ IDV ကမ့်တွေကိုရေဒီယိုဖြန့်ဝေမှာပေါ့နော်ဟိုအထူးသဖြင့်တော့ဒီမြို့ပေါ်မှာတော့အင်တာနက်ပိတ်ထားပြီမေးလို့သတင်းဌာနတွေပေါ့ဥမာ DVB လို့မြစ်စမာတို့ပေါ့နော်လူလူချင်းများတဲ့သတင်းဌာနတွေဥမာ VOA BBC RFB စသည်အပြင်သတင်းဌာနတွေမှာလည်းဒီကိုဗစ်ဆိုင်ရာဆောင်ရွက်ဆောင်ရွက်တွေကိုကြက်မရေးဆိုင်ရာအချက်လက်တွေလိုက်နိုင်ရင်အဲ့ဒါမျိုးတွေကိုကျွန်တော်တို့ဒီဇိုင်းမမဲ့ထုတ်လွှင့်ပေးမယ်ဆိုရင်တော့ကျွန်တော်တို့ဒီအင်တာနက်ကအခက်ခဲရှိပေမဲ့လို့ကြော်လွှမ်းနိုင်တဲ့အရာတွေရှိတယ်။နောက်ပြီးတော့ဒီကြက်မရေးနဲ့အောက်တောက်ဝန်ကြီးဌာနနဲ့ထုတ်ပြန်တဲ့ကျွန်တော်တို့လိုက်နာသိတဲ့အချက်တွေကိုဒီနိုင်လို့မျိုးပေါ်လေပမ်ဖလက်လို့မျိုးကျွန်တော်တို့ဖလိုင်ယာမျိုးပေါ့အဲ့လိုမျိုးဖြန့်နေတာမျိုးကဒီအချိန်မှာပို့ပြီးတော့ခီးရောက်တယ်လို့မြင်ပါတယ်။
အဲ့ဆိုတော့ကိုခန်းကောင်းစံပြောခဲ့တယ်တချို့ social media တွေထဲမှာဒီ covid တောင်မှအတုလောက်တာရခိုင်ကိုနှင်းကျင်လို့နာရခိုင်ကလူတွေကိုမသွားမလာလမ်းတွေပိတ်ထားတာကိုသူတို့ကအပြစ်တင်ပြီးတော့ပြောကြတယ်တကယ်တော့ဒီ social distancing တို့ lockdown လောက်တာတို့ကတော့တကယ်လိုအပ်လို့လုပ်တယ်လို့ထင်တာပဲကျွန်တော်ကတော့ဒီဆိုတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့တလွဲအတိတ်ပဲဖွင့်ပြီးတော့အမြင်မှားအောင်ရေးနေကြတဲ့ social media activist တချို့ရဲ့လူရက်ကတော့ဟန်တာနိုင်မယ်နီလန်ရှိပါလားကိုခိုင်ကောင်းဆောင်တို့အထူးသဖြင့်အဲလူမှုကျိုးဆောင်လူပွေအဖွဲ့အစည်းတွေကပဲတက်နိုင်မယ်ထင်ပါတယ်ဘယ်လိုနီလန်များစဉ်းစားမိပါလဲဒီဟာတော့ကျွန
်တော်တို့မြန်မာနိုင်ငံမှာတော့ကွာလာလာနောက်မမမကတဲ့တင်းတွေဖြန့်ချီတယ်ဆိုတဲ့ဟာမျိုးတွေကဟိုအများကြီးရှိနေတာပေါ့လက်ရှိမှာလည်းကြုံနေရတယ်အဲ့တော့ကျွန်တော်တို့ရက်ဖက်အဖွဲ့အစည်းတွေကိုနိုင်ကဘာလုပ်ရမလဲဆိုတော့ဒီကျန်းမာရေးဆိုင်ရာတင်းရှက်လက်တွေကိုမပေါ့အင်တာနက်ရတဲ့လူတွေကလူမှုစာမျက်နှာတွေမှာပြောနိုင်တယ်လို့တစ်ဖက်မှာလည်းသတင်းဌာနတွေကိုကျွန်တော်တို့ message ပို့ဖို့အရေးကြီးတယ်လို့သတင်းစကားပေးဖို့အရေးကြီးတယ်လို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီဖြစ်စဉ်ဟာတကယ်ဖြစ်နေတာပါပဲ။ရခိုင်မှာဒီဒုတိယလိုက်ရှာဖြစ်တယ်ဆိုတော့ပို့တွေလူနာတွေရှိတယ်။ထို့နည်းလည်းကောင်းကျွန်တော်တင်တယ်ဟိုရခိုင်မှာမဟုတ်ဘူးပေါ့လေရန်ကုန်လိုလူစုလူဝေးနဲ့နေတဲ့နေရာမျိုးမှာလည်းတကယ်တမ်းရှိစိတ်မယ်ဆိုတော့တွေ့နိုင်တာပေါ့။အဲ့တော့ဘလိုပဲဖြစ်ဖြစ်ပါဒီကောလာဟာလတွေပြပပြအောင်ဒီဖြည့်ဖြတ်နိုင်အောင်ပေါ့နော်ဒါဒီတရင်ကတော့မန်လေဒီတရင်မမှန်ဘူးဆိုရင်ဟာမျိုးကိုတယောက်ချင်းစီကနေလိုက်လုပ်ပေးမယ်ဆိုရင်လည်းဒီဟာကြီးကခင်းချောင်းနိုင်တဲ့အရာတခုလို့မြင်ပါတယ
်နောက်တစ်ခုကအဲ့ဒီကိုဗစ်ကရောဂါဆိုတာဟာနည်းနည်းရှိတာမဟုတ်ဘူးတကဘာလုံးရင်ဆိုင်နေရတဲ့ပြဿနာဖြစ်တဲ့အတွက်ကဘာကောင်းဆောင်တွေအမျိုးအမြင်ကြီးတဲ့ပုဂ္ဂိုလ်တွေကုလသမဂ္ဂတို့လိုအဖွဲ့အစည်းတွေကရန်သူမိတ်ဆွေနိုင်ငံချင်းလည်းမပြိုင်ကြနဲ့အကုန်လုံးပူးပေါင်းတိုက်ဖြတ်ကြပါလို့ပြောနေတယ်။ဆိုတော့မြန်မာနိုင်ငံမှာလည်းပဲဒီလိုကြုံရတာပဲအထူးသဖြင့်ရခိုင်ဒေသဆိုရင်နိုင်ငံရေးအဖြစ်ပဋိပက္ခတွေတိုက်ပွဲတွေပြင်းထန်နေတဲ့ဒေသဒီနေရာမှာရောရန်သူမိတ်ဆွေဆိုတာကိုခဏဘေးဖယ်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့စိတ်ကူးစိတ်ဓာတ်များမရကြဘူးလားတစ်ဖက်ကလည်းပဲတောင်းဆိုကြတာပဲဒီအချိန်မှာအပြစ်ခတ်ရဆက်ပြီးတော့ဒီကိစ္စကိုပူပေါင်းလှုပ်ဆောင်ကြပါတိုက်ဖြတ်ကြပါလို့ဆိုတော့အဲ့ဒီအတွက်အလားအလာကိုရှိနိုင်သလားဘာများအဟံတာဖြစ်နေလဲအဲ့ဒီအတွက
်အတီးကတော့ကျွန်တော်တို့ဒီရခိုင်ပြည်နယ်အစိုးရအနေနဲ့တော့၎င်းပြည်ထောင်စုအစိုးရအနေနဲ့တော့၎င်းလှုပ်ဆောင်လုပ်ကြတဲ့အရာတွေရှိပါတယ်အဲ့ဒါကပါလဲဆိုတော့ပြည်တော်စုအစိုးရကဒီကိုဗစ်ကာလမှာတိုင်းရင်းသားနဲ့ကိုင်ဖွဲ့စည်းတင်တဲ့ပူးပေါင်းဆောင်ရွက်မယ်တို့နောက်ပြီးတော့မှဒီ EO လက်မထိုးထားတဲ့အဖွဲ့တွေကိုဒီကိုဗစ်ကာလလှုပ်ဆောင်မှုအတွက်ဒီငွေချေပံ့ပိုးတာတို့အရေးကြီးမယ်လို့မြင်ပါတယ်။ဒါမျိုးလှုပ်ဆောင်ဖို့အတွက်ဆိုရင်တပ်မတော်ရဲ့အထက်ငယ်တာအရေးကြီးတယ်လို့မြင်ပါတယ်။ဒါကြောင့်လို့ဆိုတော့ဒီကိုဗစ်ကာလမှာစီးရဲရဆိုင်မှုကရခိုင်ကိုချန်လန်းပြီးတော့လှုပ်တဲ့ဟာလေဒါအရေးကြီးတဲ့အချက်တစ်ချက်ပါ။တကယ်ကကိုဗစ်ကာလမှာဟိုအကြံဖက်အဖွဲ့ပဲဖြစ်ပါစေအောင်တော့ကျွန်တော်တို့ကလူသားချင်းစာနာနဲ့ကျန်းမာရေးဆိုင်ရာရှုထောင့်ဝန်ရကကျွန်တော်တို့ကတိုင်းသားညီကိုတွေလည်းဖြစ်တယ်အဲ့တော့အပြစ်ခက်ရဲ့စစ်စစ်ထဲမှာရခိုင်ရဲ့ကဏ္ဍကိုလည်းထိသွင်းစဉ်းစားဖို့လိုအပ်တဲ့အချက်တစ်ချက်လို့ကျွန်တော်ကထောက်ပြချင်ပါတယ်နောက်ပြီးတော့ UNO လို UN လို့အဲ့လိုနိုင်ငံတကာအဖွဲ့အစည်းတွေကိုကျွန်တော်တို့ဒီမြေပြင်ထဲမှာပေါ့လေလက်ရှိရခိုင်ပြည်နယ်မှာတခြားစီမံကိန်းလုပ်မဲ့တွေကိုလုပ်ခွင့်မပြုရင်တောင်မှဒီကိုဗစ်ဆိုင်ရာ ကျမရဲ့ဆိုင်ရာလုပ်ငန်းတွေကိုလှုပ်ဆောင်ဖို့အတွက်အစိုးရအနေနဲ့ခွင့်ပြုဖို့စဉ်းစားသင့်တယ်ဆိုတဲ့အချက်ကိုလည်းကျွန်တော်ကထောက်ပြချင်ပါတယ
်ဟာနောက်ဆုံးတစ်ခုသတိရမိတာကဒီကိုဗစ်ကရောဂါဖြစ်ခါစားကဒီအစိုးရကအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့ရခိုင်တပ်တော် AA အဖွဲ့ကလည်းကိုဗစ်ကရောဂါနဲ့ပတ်သက်ပြီးတော့ပြည်သူတွေကိုသူတို့ကျန်းမာရေးတာဝန်ရှိတဲ့ပုဂ္ဂိုလ်တွေတကယ်ကြွန့်ကျင်တဲ့အစီအမြင်နဲ့သတိပေးပြောကြတာလည်းကျွန်တော် online မှာတွေးမိပါတယ်သူတို့ကသူတို့ဘက်ကလည်းပဲဒီကာယောဂါကိုတိုက်ဖြတ်ဖို့ဆန္ဒရှိနေအစိုးရကလည်းတိုက်ဖြတ်ဖို့ဆန္ဒရှိနေဆိုရင်ကျန်တဲ့ကွဲပြားမှုကိုဖယ်ထားပြီးတော့ဒီကိစ္စအတွက် ad hoc cooperation ပေါ့ဒီကိစ္စအတွက်အထူးသဖြင့်သူတို့ညှိနှိုင်းဆောင်ရွက်မှုများရှိလာနိုင်အောင်တစုံတရာဘယ်လိုလုပ်သင့်တယ်ထင်ပါလဲအဲ့ဒါလွတ်တော်ကိုယ်စားလှယ်တွေကများလုပ်နိုင်မလားလူမှုအဖွဲ့အစည်းတွေကများဆွဆော်ပေးနိုင်မလားအဲ့လိုလုပ်တဲ့လူတွေကပြစ်တင်ခံရမလားအပြစ်မြင်ပြီးတော့အရေးယူခံရဖို့ရှိနေသလားခိုင်ကောင်းဆောင်ရဲ့သဘောထားကိုအကျဉ်းချုပ်လေးနောက်ဆုံးသုံးသပ်ပြပါခင်ဗျာ
ဟုတ်အဓိကတော့ဒီလုံငယ်မှာအေကလည်းကျွန်တော်တို့ဒီကန့်လန့်တာရှိတယ်ကိုဗစ်ကာလမှာဆိုရင်သူတို့ပေါ့ဆောင်ရွက်မယ်နောက်ပြီးတော့အေရဲ့တောက်ဆောင်တယောက်ပြည့်တဲ့ဒီဒေါက်တာညိုထောင်းအောင်ကလည်းဒီကိုဗစ်နဲ့ပတ်သက်ပြီးတော့အမြင်ဖွင့်လုပ်တာတွေရှိတယ်နောက်ကျွန်တော်တို့ဒီမြေပြင်မှာတင်ရလဲဥမာချင်းပြင်းနေတဲ့ကဘလဝမျိုးနေတဲ့မှာဆိုရင်လည်းဒီကိုဗစ်ဆိုင်ရာဒီ coordinate center တွေကိုအေအေတို့ကအသိပညာပေးတယ်အပြင်ဖွင့်တယ်လုပ်တယ်ပေါ့လေရတဲ့နဲ့ကြားရတာပေါ့အဲ့တော့ကျွန်တော်မြင်လာတော့အဓိကကြီးအစိုးရနဲ့တက်မတော်ပေါ်မှာပူတည်တာပေါ့ဒီ covid ဖြစ်ဖြစ်ပေါ့လေဟိုဘာသာတွေအယူဆတွေပွဲပေးမယ်လို့ဒါကမျိုးသားလုံးနဲ့ဆိုင်တဲ့ညမတမျိုးသားလုံးနဲ့ဆိုင်တဲ့ကျမရဲ့ဆိုင်ရှူတော့နေတဲ့ရှင်းကပ်ဖို့အရေးကြီးတယ်လို့မြင်ပါတယ်ဒါကြောင့်ဟိုတစ်ဖက်လက်နက်ကအဖွဲ့တွေလည်းဟိုသဘောထားကြီးပြီးတော့ဒီ covid ကာလမှာပူပေါင်းဆောင်ရွက်အဖြစ်ချဖို့ဖြစ်သွင်းစဉ်းစားဖို့လိုအပ်တယ်လို့မြင်ပါ